တရားမဝင်ခိုးဝင်လာတယ်လို့ယူဆရတဲ့မတင်ငါဘွယ်ရလူ22ယောက်ကိုတွေ့ရှိပြီးတော့တာဝန်ရှိသူတွေဘက်ကထိန်းသိမ်းခဲ့ပါတယ်။နောက်ပိုင်းစစ်ဆေးချက်အရသူတို့တွေဟာရခိုင်ပြည်နယ်စစ်တွေတပ်ကပြင်းရွာကဖြစ်ပြီးတော့လူမှုကြီးကြပ်ရေးဥပဒေနဲ့ညီစွန်းနေတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကိုတော့ VB မှာပိုင်းရဲ့သတင်းတော့ကုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီလ20ရက်နေ့ကရွှေတောင်ရရဲစခန်းအပိုင်ပင်လယ်ကမ်းခြေမှာစစ်လေတစည်းနဲ့အတူဒေသခံတွေကတွေ့ရှိပြီးတပ်ဆိုင်ရာကိုအကြောင်းကြားခဲ့တာကြောင့်စစ်ဆေးထိန်းသိမ်းလိုက်တာဖြစ်ပါတယ်ဒီလိုထိန်းသိမ်းလိုက်တာနဲ့ပတ်သက်ပြီးရွှေတောင်ရရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်စစ်တွေတက်ကပြင်းပေါ့ပြောရမစမ်းအကန့်နဲ့ကျွန်တော်ဒီကိုလာကြတယ်ဒီမှာကမ်းတင်သွားတာပေါ့အဲဒါမဲ့ကျွန်တော်ရှိမှတော့ဒီမှာပင်အားကြီးမရှိရဘူးပေါ့ခုရုပ်ရည်လေးကြီးလိုက်တာနဲ့ဒီမှာနည်းထိုးရတာပေါ့အဲကျွန်တော်လမ်းပြီးတင်းပေးကြတာပေါ့ဗျာကျွန်တော်ဒီမျိုးကျွန်တော်အုပ်ချုပ်ရေးဝိုင်းနေရာသွားကြတာအဖွဲ့ဆောင်နဲ့ဆိုတော့သွားရရဲသူ့ကိုကျွန်တော်တောက်လျှောက်ပြီးတော့ကျွန်တော်ဒီမှာရက်ွက်တက်မှာပဲပေါ့နော်ရက်ွက်တက်ဆိုရှေးသွားမျိုးရက်ွက်တက်ပေါ့ရက်ွက်တက်မှာကျွန်တော်ထမင်းပြေးကြတယ်ဆိုပြီးတော့သူကအဝိဇ္ဇာတွေကပါမလာဘူးလေပါမလာတော့ကျွန်တော်ဝေပေးလိုက်တယ်အဲအဲဒါကရက်ွက်အုပ်ချုပ်မှုတွေအားစားပြီးတော့ကျွန်တော်ကူညီပေးလိုက်ပြီးတော့ပတင်းကိုပို့လိုက်တာပေါ့အဲ့လိုအဲ့ဟုတ်ကဲ့ကျွန်တော်အလုံးစုံတောင်းရည်တူ22ယောက်ပေါ့22ယောက်ကြာကူမှ23လေ
သွားရောက်စစ်ဆေးရာမှာနေမြေခံရဲတပ်ဖွဲ့ရေတက်ချီလင်တက်တဲ့အုတ်ချုပ်ရေးအဖွဲ့စတာတွေပါဝင်ကြောင်းနဲ့ရန်ကုန်ကိုအသွားမှာကန့်ကတ်လာတာဖြစ်ကြောင်းပြောပါတယ်သူတို့ကိုစစ်ဆေးရာမှာတက်ကယ်ပင်ရွာကဖြစ်ပြီးလူမှုကြီးကြပ်ရေးဥပဒေနဲ့ညီဆွမ်းတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့ကဒုရဲမှုကြီးထွန်းရွှေကပြောပါတယ
်လလုံးတွေတော့အမှုမကွက်နေဘူးလက်တော်ကတော့လောက်ကဥအုပ်တွေတော့ညီဆွမ်းမှုတော့ရှိတာပေါ့ဥလုံးတွေစစ်ဆေးဆဲပါတော့ခင်ဗျာအမှုကွန်ကြားသူတို့လောက်ကဆက်လုပ်နေမ
ယ်ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာတပ်မတ်နယ်မြေကျော်လွန်ပြီးခီးတွလာခွင့်မရပါဘူးတက်ကဲပင်ရွာကတာဝန်ရှိသူတဦးကတော့လက်ရှိရွှေတောင်ရံမှာထိန်းသိမ်းခံရသူတွေနဲ့ပတ်သက်လို့အခုလိုပြောပါတယ
်ကျွန်တော်တို့ဖမ်းလို့ပြောတယ်ဘယ်ဝါဆိုလဲကျွန်တော်တို့မသိခဲ့တာဘယ်လိုလဲတရားမသိရသေးဘူးဟိုတော့ကွာတယ်ရတာလောက်ကမရှိလို့အဲ့လိုမျိုးသွားကြလာဘယ်လိုအဲ့မသိဘူးကျွန်တော်တင်ရတော့ကအဲ့ဒီဘက်လူလည်းမြားမလဲဒီမှာလေအကန်းကကြွားမမုံမလားကျွန်တော်ယူတာနေတယ်ဆိုပေနေလို့ရပါလားဘုံမဆိုရင်သူတို့ကလောလောဆယ်လောက်ကိုမရှိဆိုရင်ဘယ်လိုသူစဉ်းစားကြတာမသိတာ
တကယ်ပြင်စကန်းကဒုက္ခတဲ့တူဦးကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဒီမှာကျွန်တော်တို့ကဘာအလောက်ခံမှမရှိဘူးဘာစားတော့ quality မရှိဘူးဆိုတော့ကိုကုတသမီးရဲ့ကျေးမွေးမွေးမဆိုတော့မြန်ဒေါက်တာတော်လေးစိတ်ငြိမ်းရတာပဲအဲ့တော့ကံမကန်ဆန်းတဲ့လို့သူတို့ဒီတိုင်းကနေဟိုနိုင်ငံတော်ကြီးတွေစိတ်အင်းရှင်များလောကရမယ်စာသမီးကိုကြွေးရမယ်အဲ့လိုမျိုးစိတ်တလာရမနော်အဲ့လိုတော့ရှင်လေသူတို့တော့မှာပါအဓိကကျွန်တော်တို့နိုင်ငံသားအခွင့်အရေးလဲလက်တော့သွားလာခွင့်ရမှသာဒီကျွန်တော်တို့လူတွေကစိတ်အင်းရှင်များလို့ကျွန်တော်တို့ယူထားတယ
်အခုလိုပွင့်လင်းရာသီကိုရောက်လာပြီဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာမလေးရှားနဲ့အခြားနိုင်ငံဘက်တွေကိုဆက်လီနဲ့တွားဟုတ်တာတွေရှိတာကြောင့်မြန်မာနဲ့ထိုင်းစတဲ့နိုင်ငံကကမ်းခြေတွေမှာမကြာခဏဖမ်းဆီးတာတွေဖြစ်ခဲ့ဘူးပါတဲ့
ဗီဒီယိုတင်တော့ခုမိုးစော်ရန်ကုန်မြို့ကနေတင်ပြပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းမလေးရှားနယ်စပ်မှာ